လေးစားနိုင်ငံမှာဒေါ်လာလှုပ်ရှားမှုကန့်သတ်ထိချုပ်ရေးအမိတ် MCO ထုတ်ပြန်ထားချိန်မှာနိုင်ငံသားရွှေပြောင်းလုပ်သားတွေကိုကိုဗစ်ရောဂါပိုးစစ်ဆေးနေပေမဲ့တရားမဝင်မြန်မာလူသမားတွေကတော့ဒီစစ်မခံရဲဖြစ်နေတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်။ကျမအေးမှာပါမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကြောင့်တွာလာလှုပ်ရှားမှုကန့်သတ်ထိန်းချုပ်ရေးအမိတ် MCO ထုတ်ပြန်ထားတဲ့အချိန်မှာနိုင်ငံသားအလုပ်သမားအားလုံးကိုရောဂါပိုးကူးစက်မှုရှိမရှိစစ်ဆေးဖို့အတွက်အစိုးရကစီမံဆောင်ရွက်လာတာဖြစ်ပါတယ်။မလေးရှားမှာမကြာမီဖွင့်လှစ်တော့မဲ့ဆောက်လုပ်ရေးနဲ့ကုန်ထုတ်လုပ်ငန်းတွေမှာလုပ်ကိုင်မဲ့လုပ်သားတွေယောဂပုံမရှိစေရန်ဆောင်ရွက်ချက်တည်းရလည်းဖြစ်ပါတယ်။ဒါပေမဲ့လည်းတရားမဝင်မြန်မာနိုင်ငံသားတွေကတော့စိတ်စစ်မခံရဲဖြစ်နေကြကြောင်းမလေးရှားထိန်းသိမ်းရေးစခန်းတွေကမြန်မာတွေကိုမြန်မာတန်ရုံးကိုစားပြုပြီးအကူအညီပေးနေတဲ့ဥတီယာမောင်မောင်ကပြောပြပါတယ်
။အခုချိန်မှာစိတ်စစ်တဲ့အခါကျရင်ဥပမာတစ်ခုပေါ့တဲ့ရုံဒီရုံကသူကစီးရင်ပြေးလိုက်တယ်ပေါ့နော်အဲ့စီးရင်က through immigration ကနေပြီးတော့ပြန်စစ်တဲ့အချိန်မှာလူရောက်တရားမှာ50ကပဲတရားဝင်တွေ့ပြီးကျန်တဲ့50တရားမဝင်သူတို့မှဟိုအထောက်သားဒီ record မရှိဘူးဆိုလို့ရှိရင်အဲ့လူတွေကိုအချိန်ကြီးလာဖမ်းနိုင်တယ်လို့ဘယ်လိုမျိုးပဲကျွန်တော်ကသုံးသပ်တယ်လीဟု
တ်တော့အ
ဲ့တော့တော်တော်များများတရားမဝင်တဲ့လူတွေကတော့ဟိုအစ်စ်မခံသေးကြဘူးပေါ့နော်လောလောဆယ်မှာတချို့တတိတွေကလည်းဘာဖြစ်လာမယ်ဆိုတော့သူတို့မသိသေးတဲ့ခါကျတော့ဒါဟောလဲဟိုသူတို့အလုပ်မစနိုင်သေးဘူးဟိုစစ်စစ်ဖို့အတွက်ကိုဟိုလောလောဆယ်ဘာမှသူတို့ဟိုညွှန်ကြားပေးတာလည်းမရှိသေးဘူးပေါ့ဒါကတရားမဝင်နေနဲ့ပတ်သက်လို့ပြောတာပ
ါအခုအချိန်မှာတော့မလေးရှားအစိုးရကယောဂပိုးတွေတွေ့ရှိတဲ့သူတွေများတဲ့နေရာတွေကိုအဝင်ထွက်ပိတ်ဆို့ကန့်သတ်ပြီးကျန်းမာရေးစစ်တာအပြင်တရားမဝင်နိုင်ငံသားတွေကိုလည်းဖမ်းဆီးအရေးယူနေတာတွေရှိနေတာမို့မြန်မာတွေဟာစစ်စစ်တာမခံရဲဖြစ်နေကြတယ်လို့လည်းဥတီယာမောင်မောင်ကဆိုပါတယ
်စီးရင်ကောက်ခံလိုက်တဲ့အချိန်မှာအဲ့မှာတရားမဝင်တဲ့လူတွေပါပါကောင်းပါလာနိုင်တယ်ပေါ့နော်ဒါမျိုးလေးတွေလည်းသူတို့ကဖြစ်တော့တော်တော်များများကျွန်တော်ရှိလဲဖုံးဆက်ပြီးနေကြတယ်ကျွန်တော်တို့မှာတော့ဘာမှအထောက်အထားမရှိဘူးပေါ့နော်ရှိတဲ့သူတွေကလည်း passport ပဲရှိတယ်ဝတ်ပါမင်းရှိတဲ့အတွက်သူတို့တွေစိတ်စိတ်ခံလို့ရပါမလားဆိုတဲ့ဟာမျိုးလေးတွေမိလာတာတွေရှိတယ်ပေါ့နော်အခုလောလောဆယ်မှာသူတို့လော်ဒေါင်းမိနေတဲ့ဒီနေရာကြီးကတော့ဟိုဖန်းခံသွားတာတော့ဟိုဒါကျွန်တော်တို့ဒီသတင်းတွေမှာလည်းအမဖတ်ရတဲ့ခါကျတော့တွေ့နေမှာပဲလीဆလာယန်ဒီပစာဘုံလုံးလိုနေရာမျိုးနောက်ပြီးတော့ဒီကွာလာလမ်ပူနဲ့အနီးတစ်ဝိုက်မှာရှိတဲ့ကျတာဒါပထမဆုံးသူတို့စဖမ်းတဲ့နေရာပေါ့
ဟုတ်တော့
ဒီလိုနေရာမျိုးတွေမှာဖမ်းဆီးနေတာတွေရှိနေတဲ့ခါကျတော့အခုချိန်မှာစစ်စစ်တဲ့အခါကျရင်ဟိုအစ်စ်မခံသေးကြဘူးပေါ့နော်လောလောဆယ်မှာ
မလေးရှားနိုင်ငံမှာတော့မေလ18ရက်နေ့အထိကိုဗစ်ရောဂါအတိပြုပိုးတွေ့ရှိသူအသင့်22ဦးထပ်တိုးခဲ့ပြီးအခုဆိုရင်6800ကျော်ရှိသွားပြီဖြစ်တယ်လို့လူဦးရေ113ဦးသေဆုံးသွားပြီဖြစ်ပါတယ်အတိပြုပိုးတွေ့ရှိသူတွေထဲမှာတော့မြန်မာနိုင်ငံသား50ကျော်ပါဝင်ပါတယ်မေလဇန်ကစပြီးမလေးရှားအစိုးရကနိုင်ငံသားတွေအဖြစ်များနေတယ်လို့သာထုတ်ပြန်ခဲ့ပြီးဘယ်နိုင်ငံသားတွေအဖြစ်များတယ်ဆိုတာကိုတော့ထုတ်ပြန်ပြောဆိုတာတွေတော့မရှိတော့ပါဘူးကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်